အစိုးရနဲ့ညီညာရေးလုပ်ငန်းစဉ်တွေအကျိုးညှိနှိုင်းတဲ့အနေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အလုပ်မှုဆောင်တွေအရေးပေါ်စီဝေးတိုင်ပင်နေကြပါတယ်။ဆယ်စုနှစ်6ခုကျော်ကြာပြည်တွင်းစစ်ကိုအေးအေးချမ်းချမ်းအပြေရှာဖို့ကြိုးစားနေတဲ့လုပ်ငန်းစဉ်အပေါ်အဟန့်အတားဖြစ်စေမဲ့လှုပ်ရှားမှုတွေကိုလည်းအစိုးရဘက်ကနေတရားဥပဒေနဲ့အညီဆောင်ရွက်ဖို့လိုတယ်လို့လည်း UMFC ကထောက်ပြပါတယ်။မတ်တိတ်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အလို့အမှုဆောင်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာရေးပေါ်အစည်းအဝေးကျင်းပနေပါတယ်။ရှေ့ဆက်ရမယ့်ငင်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဆွေးနွေးကြတာဖြစ်တယ်လို့ရခိုင်မျိုးသားကောင်စီရဲ့ထွေထွေအတွင်းမှုလည်းဖြစ် UNFC ရဲ့တွဲဖက်အတွင်းမှုအဖြစ်လည်းတာဝန်ယူထားတဲ့ဦးထွန်းစောကပြောပါတယ
်။ဒီလာမယ့်ကာလတွေမှာကျွန်တော်တို့နှစ်စစ်တရားစုပင်လုံညီလာခံလူမျိုးအခင်းကျင်းနေရှိမယ်။နောက်ပြီးတော့မှဒီလောလောလတ်လတ်မှာပဲကျွန်တော်တို့အင်္ဂလန်နိုင်ငံတော်လည်းဖွဲ့စည်းတွေကြားထဲမှာမျက်နှာစုံညီစည်းဝေးကြီးလုပ်ဖို့ပြင်ဆင်နေတယ်။ဒီအတွက်ကျွန်တော်တို့အကျိုးညှိနှိုင်းကြတယ်ပြင်ဆင်ကြတယ်ဒါဒီအကြောင်းအရာတွေပဲအဓိကဖြစ်ပါတယ်။အခုလက်တလုံးမှာတော့ကျွန်တော်တို့ဒီတောင်ဆန်းစုကြည်နဲ့ကျွန်တော်တို့ UNFC ရဲ့ကောင်းဆောင်တွေတွေ့ဆုံဖို့ပြင်ဆင်နေတော့ရှိပါသေးတယ်။နာမည်ဆက်ခဏရဲ့နေမှာရန်ကုန်မှာတွေ့ဆုံဖို့ရှိပါတယ်။အဲ့ဒီအတွက်ပြင်ဆင်မှုတွေလည်းလုပ်နေတဲ့စပိုင်းရှိပါတယ်။ဆိုတော့စစ်တရားစုပင်လုံညီလာခံကိုတော်ဖို့တွေ့ချတဲ့အခါကျတော့ကျွန်တော်တို့တိုင်းရင်းသားတွေဘက်မှာတော့ဒီမှန်ကန်ရမှာလုပ်မယ်စုံကြီးစီဝေးကြီးပြီးရင်တော့ကျွန်တော်တို့တိုင်းတာတစ်ခုတည်းတော့အဖြေထွက်လာမှာဖြစ်ပါတယ
်ငင်းချင်ရွှေရွှေတဲ့လုပ်ငန်းစဉ်တွေမှာတက်မတော်အနေနဲ့မူဝါဒမပြောင်းလဲပဲချင်းကပ်ပုံချင်းကန်ကြီးပြောင်းလဲလာတယ်လို့လည်းဦးထွန်းစောကသုံးသပ်ပါတယ်အစိုးရနဲ့ငင်းချင်ရွှေရွှေတာမှာတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုအမခံပေးနိုင်မဲ့တိုင်းရင်းသားတွေကိုပိုင်ပြတ်ထန်းခွင့်တို့အတွက်တော့အခြေအနေဆွေးနွေးကြရမှာဖြစ်တယ်လို့လည်းဦးထွန်းစောကပြောပါတယ်။တချိန်တည်းမှာပဲ27ရာစုပင်လုံညီလာခံညှိကပ်လာချိန်မှာအမုန်းစကားပြန်ပွားရေလှုပ်ရှားမှုတွေကိုအစိုးရအနေနဲ့တရားဥပဒေကြောင်းကနေထိတိယောက်ယောက်ကင်တွယ်ဖို့လိုအပ်နေပြီလို့လည်းထောက်ပြပါတယ
်။ကျွန်တော်တို့တိုင်းပြည်ကတော့အကောင့်ဘက်ကိုဥတည်နေငင်းငင်းကြဲကြဲနဲ့ကျွန်တော်တို့အဖြေရှာမဲ့အခင်းကျင်းကိုရောက်တော့မယ်ဆိုလို့ရှိရင်တော့မတီးမငင်းဖြစ်အောင်ဖန်တီးတဲ့လှုံ့ဆော်တဲ့အနေအထားတွေကဖြစ်လို့ဖြစ်တာရှိပါတယ်ဆိုတော့အခုလည်းပဲကျွန်တော်တို့ကသုံးသပ်မိတာကတော့27ရာစုပင်လုံညီလာခံဟာအခုတတိုင်းပြည်လုံးကစိတ်ငြိမ်းစားနေတယ်။ဆိုင်းရင်းသားလူမျိုးပေါင်းစုံကလည်းပဲဒီပေါ်မှာပြက်လာတဲ့ NLD ဆိုရတဲ့ပူးပေါင်းဆောင်ရွက်ပြီးတော့မှကိုက်ပြည်ပြည်တွင်းချင်းချင်းရေးအပအဝင်ဖြစ်ရှိနေတဲ့အခြေခံနိုင်ငံရေးပြဿနာကိုငြင်းငြင်းချင်းချင်းနဲ့ဖြေရှင်းဖို့အတွက်ကျိုးပန်းနေကြတဲ့ကာလမျိုးမှာနော်အလုံးကလည်းတက်တက်ကြွကြွရှိနေပြီးတော့မှစိတ်ဝင်စားနေတဲ့ကာလမျိုးမှာဒီလိုမျိုးဖြစ်လာတဲ့လူမျိုးရေးဘာသာရေးနော်ပဋိပက္ခအသွင်ဆောင်မဲ့ပြည်ုံလှုပ်ဆောင်မှုတွေကျိုးပန်းမှုတွေဟာဒီအပေါ်မှာရေရွချက်ရှိရှိနဲ့အနောက်ချက်ကြည့်လို့တယ်လို့ပဲကျွန်တော်တို့ကအဲ့လိုသုံးသပ်လို့ရမှာ
ဒေါက်ဆန်းစုကြည်နဲ့အပြစ်မရက်သေးတဲ့တိုင်းသားလက်နက်ကန်ခေါင်းဆောင်တချို့တို့တွေ့ဆုံဆွေးနွေးကြဖို့ရပ်ပိုင်းအလိုမှာပဲအမျိုးဘာသာသာသနာဆောင်ရှောက်ရေးအဖွဲ့မဘာသာကလည်းမဘာသာရှိဖို့မလိုအပ်ဘူးဆိုတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောဆိုချက်ကိုသမရဦးထင်ကျော်အစိုးရကဇူလိုင်14ရက်နေ့နောက်ဆုံးထားတာဝန်ယူဖြေရှင်းပေးဖို့တောင်းဆိုထားတာဖြစ်ပါတယ်။ဇူလိုင်လ14ရက်နေ့မှာဗုဒ္ဓဘာသာဂိုင်းပေါင်းစုံတန်ခါမဟာနာယကအဖွဲ့ရဲ့58ပါစုံကြီးအစည်းအဝေးလည်းရှိနေပါတယ်။ဗုဒ္ဓဘာသာဖုံတော်ကြီးတွေပါဝင်ဖွဲ့စည်းထားတဲ့မဘာသာအဖွဲ့နဲ့ပတ်သက်ပြီးပြည်တော်စုသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနဘက်ကတန်ခါမဟာနာယကအဖွဲ့ကိုရှောက်ထားဖို့ရှိပါသလားဆိုတာကိုတော့ဝန်ကြီးဌာနရဲ့ပြောခွင့်ရဦးအောင်ဆန်းဝင်းကအခုလိုပြောပါတယ
်။ဟောဗျကျွန်တော်တို့ရဲ့လက်အောက်မှာမရှိပါဘူးခင်ဗျ။မဘာသာဒီသာသနာရေးဝန်ကြီးဌာနရဲ့လက်အောက်မှာလည်းမရှိဘူး။မနိုင်ငံတော်တန်ခါနိုင်ငံမဟာနာလက်အောက်မှာလည်းမရှိပါဘူးခင်ဗျ။အ
ော်ဟုတ်ကဲ့ပါ။အဲ့တော့ဆရာတို့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဘာမှလုပ်ဖို့မရှိဘူးပေါ့နော်။
ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ
်ဆိုရတဲ့လက်ထက်မှာလူမျိုးရေးဘာသာရေးဆန်တဲ့လှုပ်ရှားမှုတွေခက်စိတ်စိတ်ထွက်ပေါ်လာနေတာလည်းဖြစ်ပါတယ်နိုင်ငံတွင်လူနည်းစုဖြစ်တဲ့ခရစ်ယာန်နဲ့မွတ်စလင်တို့ရဲ့ဘာသာရေးအထွတ်မြတ်နေရာတွေမှာဗုဒ္ဓဘာသာဖျားစီတီတွေဝင်ရောက်တဲတာဝင်ရောက်ဖျက်ဆီးတာတွေဖြစ်လာခဲ့ပြီးရခိုင်ပြည်နယ်ကမွတ်စလင်အတိုင်းအဝိုင်းဆိုတဲ့အခေါ်အဝေါ်ကိုသဘောမကျသူတို့ကလည်းရခိုင်ပြည်နယ်နဲ့ရန်ကုန်မြို့တို့မှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်